ိုင်းနိုင်ငံမှာအသက်ခံရတဲ့ဗြိတိန်နိုင်ငံသားနှစ်ဦးနဲ့ပတ်သက်လို့တရားခဏ်တွေအဖြစ်ဆွဆွဲခံထားရသူတွေဟာရဲစခန်းမှာရိုက်နှက်ဆစ်ဆီခံခဲ့ရတယ်လို့ပြန်လွတ်လာသူကဆိုပါရယ်ဒီကနေ့ရုံးထုတ်ရမန်ယူခံရတဲ့မြန်မာနိုင်ငံသားတွေဒီလိုဆွဲဆိုခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံတန်ယုံကတော့စုံစမ်းဆစ်ဆီမှုတွေလုပ်အောင်မှာဖြစ်ကြောင်းပြောဆိုခဲ့ပါရယ်မိုက်အေးမာကသတင်းပေးပို့ထားပါရယ်ရှင်
အခုဆွဆွဲခံထားရတဲ့မြန်မာနိုင်ငံသားတွေဟာစက်တင်ဘာလ16ရက်နေ့က DNA စစ်ဆေးခံရမှုမှာပါဝင်ခဲ့ပြီးပြန်လွတ်ပေးထားတဲ့သူများဖြစ်ကြပါတယ်။သူတို့ကိုဒုတိယအကြိမ်ဖမ်းဆီးပြီးတဲ့နောက်မှာတော့တရားခဏ်များဖြစ်ကြောင်းထိုင်းရဲတွေကပြောဆိုလိုက်တာပါ။သူတို့နဲ့အတူဖမ်းဆီးခံထားရသူတွေကိုအောက်တိုဘာလ3ရက်နေ့မှာပြန်လွတ်ပေးလိုက်ပြီးတရားခဏ်အဖြစ်ဆွဆွဲခံရသူတွေဟာစစ်ဆေးမေးမြန်းမှုတွေအတွင်းရိုက်နှက်ခံရမှုတွေရှိတယ်ဆိုပြီးသူတို့နဲ့နှီးဆက်တဲ့ကျွန်းမော်ကမြန်မာရွှေပြောင်းလို့တမားတူကပြောပြပါတယ
်လုံခဲ့တဲ့၄ရက်လောက်ကသူတို့ဖမ်းလိုက်တာဖမ်းပြီးတော့တယောက်ကတော်တော်ကြီးကိုရိုက်ခံထားရပေါ့ဒါပေမဲ့တရင်ထဲမှာအိုက်ကောင်ပုံမထွက်ဘူးသုံးယောက်ဖမ်းပြီးတော့နှစ်ယောက်ပုံဝင်ထွက်တယ်အဲရိုက်ခံတာကဘလူးလဲဆိုတော့အဲ့မှာရဲစခန်းထဲမှာမတင်ငါကြီးဖမ်းထားတာ၁၀ယောက်လောက်ရှိတယ်သူတို့မနည်းညပြန်လို့လိုက်တယ်မတင်ငါကြီးဖမ်းထားတဲ့ကောင်သူတို့ကနေပြောပြတာအဲ့ဒီကောင်တွေကမြေအချုပ်ခန်းထဲရဲ့မြေတွေကသူတို့ထုတ်သွားလိုက်ရိုက်လိုက်ဟောလှုပ်လိုက်မြေတွေကသူတို့ကပြောပြတာဟုတ်ပါဆိုဝင်ခံလိုက်တယ်ဆိုရင်ဘလို့ဘယ်ပုံဘယ်နည်းလောက်တယ်ပါညာဆိုရင်အမှအမှလည်းတွေ့မှာပေါ့တင်းစားထဲမှာတောင်ပြမြောက်ပြရေကဒီဘက်ပြသူတို့ကဟိုဘက်ပြဖြစ်နေတာအဲ့ဒါနဲ့သူတို့မင်းရနေပြီးတော့ကော်စမွေးကိုအထောင်ခေါ်သွားပြီကော်စမွေးကိုထောင်ခေါ်သွားပြီးတော့ဒီနေ့သူတို့တရားဝန်ထုတ်တယ်ယမန်ယူဖို့ပေါ့
လေကျွန်းလူတက်မှုမှာအာဓမပြုခြင်းတက်ပြတ်ခံရတယ်လို့ယူဆရတဲ့ပြည်ထိုင်နိုင်ငံသူရဲ့ကိုခန္ဓာထဲမှာ DNA နှမျိုးကိုတွေ့ရပြီးအဲ့ဒီ DNA တွေဟာအာရှနိုင်ငံသားများဖြစ်တယ်ဆိုပြီးထိုင်းရဲတွေကစက်တင်ဘာလ20ရက်နေ့ကကောက်ချက်ချခဲ့တာပါထိုင်းနိုင်ငံမြန်မာတန်ယုံကအလုသမားတန်ယာရှိဦးသိန်းနိုင်ကတော့ခိုင်မာတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်သွားမယ်လို့ပြောပါတယ
်အဲ့ DNA ကလည်းတရားရတဲ့ DNA လေအဲ့ဒါကိုခိုင်မောင်တော့ကျွန်တော်ကလည်းဥပစာမတိကတော့ဥတီကြောင့်ရဆောင်ရနေပါတယ်အဲ့ဒါဒီကြောင့်တိချောက်နေပါတယ်နော်ဟိုကျွန်တော်ဘက်ကတော့တကယ်လို့ကိုဘက်ကအဆူဆဲခံရတယ်မဟုတ်ဘူးဆိုရင်ရှိနေပဲကျွန်တော်ကဟိုတရားဝင်ရောပြုတ်တော့ပေါ့နော်အဲ့ဒါကြီးလေးကျွန်တော်ကဆောင်ရနေပါတယ်အဲ့ဒါမတိရတော့လေ
လေကျောမှာရှိတဲ့မြန်မာနိုင်ငံသားအများစုကတော့လူငယ်တွေတပ်ဖြတ်မှုအပေါ်မှာမယုံကြည်နိုင်သေးပဲဖြစ်နေကြသလိုမြန်မာတန်ယုံကနေတေချာစီစစ်ဆောင်ရွက်ပေးစေချင်တယ်လို့ပြောကြပါတယ်လက်ရှိကျွန်းပေါ်မှာနေထိုင်နေကြသူတွေကပြန်လည်လွတ်မြောက်လာကြသူတွေကကြောက်ရွံ့ထိတ်လန့်မှုတွေကတော့ရှိနေတာပါအောက်တိုဘာလ3ရက်နေ့ကလက်ကျွန်းပေါ်မှာမှုကင်းမှတ်တမ်းတွေရယူဖို့တရားခဏ်တွေကိုလိုက်လံပြသခိုင်းတဲ့အခါမှာအရက်သားတွေအနေနဲ့သူတို့ရဲ့တန်တရားဖြစ်เสียမြင်ကွင်းတွေကိုလည်းတွေ့ရကြောင်းအခုလိုပြောပြပါတယ
်အခုဒီကောင်လေးရဲ့လူတက်တဲ့ပုံစံတွေကဟောလူတက်တဲ့ပုံစံတွေလောက်ပြနေရတာတွေဟောပုံကြီးတန်တရားရှိတယ်ကြာဒီကောင်လေးတွေကဒီဘက်ထုတ်ပြဒီဘက်ထုတ်ပြဟာစကပြန်ဒီဟိုဟာအဲ့ဘမဟုတ်ဘူးပဲအဲ့လိုပေါ့ပလိမ့်နဲ့စကပြန်နဲ့လူတက်တဲ့တေဆန်နေရပေါ့နော်တရားအတရားကိုအချက်လက်တွေပြောပြနေရပေါ့နော
်လက်ကျောလူတက်မှုဟာရဲ့တော်ကြတဲ့အထိအမှုမှန်မပေါ်နိုင်သေးတဲ့အပေါ်မှာရဲတွေအနေနဲ့ဖိအားပေးဝေဖန်တာကိုခံနေရတာပါကိုစမိအကျဉ်းထောင်တွေကိုပို့ဆောင်ခံထားရတဲ့ဆွဆွဲခံထားရသူတွေကတော့သူတို့တက်ဖြတ်တယ်လို့ပဲဝန်ခံကြပါတယ်မြန်မာတန်ယုံနဲ့အလုသမားရေးဆောင်ရွက်နေသူတွေဥပဒေပညာရှင်တွေလူ့အခွင့်အရေးလှုပ်ရှားနေသူတွေကတော့ဒီကိစ္စကိုတေချာစုံစမ်းစစ်ဆေးသွားဖို့အတွက်မကြခင်မှာတရားခဏ်တွေအဖြစ်စွဲချက်တင်ခံထားရသူတွေနဲ့တွားရောက်တွေ့ဆုံကြမှာဖြစ်ပါတယ်ရှင်